2012ခုနှစ်ကြာဖြတ်ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်အနိုင်ရတော့ထိုင်းနိုင်ငံဘက်မှခေါ်လုံနေတဲ့မြန်မာဒုက္ခသည်တွေနေရပြန်ရေးကြော်လင့်ချက်တွေထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီချိန်ကစပြီးရှင်းနေတာကာလကြာနေလာခဲ့ပြီမဲ့လည်းဒုက္ခသည်အများစုထိုင်းနိုင်ငံနဲ့တောင်တင်နေသေးပါစဇူနီကြတိုက်ပွဲတွေကြောင့်နေရမပြောင်းနိုင်သေးတဲ့ကိရဒုက္ခတဲ့ရဲ့အကြောင်းစတီဗ်ဆန်ဖို့ကထိုင်းနိုင်ငံချင်းနိုင်မျိုးကနေတင်ပြဖို့ထားပါတယ်။မြန်မာနိုင်ငံရဲ့အရှိတောင်ပိုင်းထိုင်းနယ်စပ်ပြည်အခြားမှာအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတဲ့ဒုက္ခတဲ့နဲ့တိုင်းခွဲလောက်ယာယီခိုလုံနေထိုင်နေရလဲဖြစ်ပါတယ်။မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြောင့်တိုက်ပွဲတွေဆက်ရှိနေတာကြောင့်အစာရေစာရှာဖွေမှုအခက်အခဲရှိနေချိန်မှာပဲ COVID-19 ကလည်းတစ်ခုပေါ်နှစ်ခုဆင့်လို့ဖြစ်လာခဲ့ရပါတယ်။ဒုက္ခသည်စကန်တာဝန်တန်တယောက်ကဒီနေ့အစောပိုင်းကတိုက်ပွဲတွေအကြောင်းပြောပြပါတယ်
။ဟဲ့မကလေးမကပူကဟဲ့ကနေတလောတက်လာရဲ့တို့မတကူတော်ဆောက်တ
ော်လာ။ဂျွာလာတချူရဲ့ inventory stand တွေကိုမြမစစ်သားတွေမမေးမမြန်းတက်ဖြတ်စားတော့လို့ဆုံးရှုံးရပါတယ်။ဒီရက်ကိုပြန်သွားခဲ့ကြတဲ့ဂျွာသားတွေဒီအဖြစ်မျိုးနဲ့ကြုံခဲ့ရလို့မခံနိုင်တဲ့စကန်ကိုပဲပြန်လာခဲ့ကြပါတယ်လို့ပြောပါလိမ့်။ဒီဒီနမှာအဖြစ်ရထားပေမဲ့မတည်ငြိမ်မှုတွေကဖြစ်လိုက်ပြန်ပွားလိုက်တဲ့တန်တရာလည်နေသေးပါဒါကြောင့်ဒုက္ခသည်စကန်တွေကအပေအေးလို့အဖောကိုအတွက်ကတော့ဒီကြိုင်းကြီးညွှန်တဲ့ချက်ကသိပေလို့လာပါရဲ့
ဒီတော့
ဒါသာဒီကန်တူတော့
ဒီဘွားတွေကတော့စက်ဖြစ်နေဦးမှာပဲဘယ်တော့မှရက်သွားတာမရှိဘူးစမဘွားတစ်ယောက်လုံးစစ်ပြီးရှောင်နေရတာကြီးပါစစ်ပြီးမရှိတော့ဘူးဆိုရင်တော့ရှောင်နေရပုန်းနေရမလို့လို့ကျမတို့ဘွားလည်းပူအင်းချမ်းตายရလာမှာပါလို့ပြောပါတယ်ထိုင်းနိုင်ငံရဲ့ဇာကဒုက္ခသည်တော်တော်များများကထိုင်းစကားပြောရတော့စကားပြန်မှာအလုထွက်လုံနိုင်ကြပါတယ်။ဒါပေမဲ့တည်ဝင်အလုလုခွင့်ပါမစ်ကမရှိတော့အလုရှင်အနိုင်ကျင့်ခံရတာမျိုးနဲ့ပူဆိုးတာကထိုင်းရဲ့အဖမ်းခံရတာမျိုးကြုံရတတ်ပါတယ်။ဒါကြောင့်အခုကြီးပြည်အဖွဲ့အစည်းတွေကဒီဒုက္ခသည်တွေကိုထိုင်းနိုင်ငံနဲ့တည်ဝင်အခြေချခွင့်ပေးမယ်ဆိုရင်ရှင်လဲလျှောက်တာပြားလဲဆွဲတာအခြေအနေကိုဖန်တီးပေးနိုင်လိမ့်မယ်လို့ယူဆကြပါတယ်။
For others who aren't prepared to go back to Myanmar yet,
ဒီမနက်ကနေပြောင်းဝင်ဖို့အစီအစဉ်တစ်ဖြစ်သေးတဲ့သူတွေအတွက်ထိုင်းနိုင်ငံမှာလုံလုံခွင့်ရအောင်ဥပဒေကြောင်းအရဘယ်လိုပြင်ပြင်လုပ်ပေးနိုင်မလဲဆိုတဲ့အခက်အခဲတော့ရှိပါလိမ့်မယ်။သူ The Border Consortium အဖွဲ့ကဒေါက်တာမခါတာကရှင်းပြပါတယ်။လုံလုံကြမှာလဲသူတို့ရတဲ့ပတ်စံတွေကိုဒီမနက်ကနေကိုပဲဖြစ်ဖြစ်ဒုက္ခသည်စခန်းတွေကိုပဲဖြစ်ဖြစ်ပြန်ပို့နိုင်မှာဖြစ်ပြီးမိသားစုဝင်တွေကိုကူညီထောက်ပံ့ပေးနိုင်မှာလို့လဲဒေါက်တာမခါတာကပြောပါရခင်ဗျ။ကျွန်တော်ရမတော်ပါ